အာရှတလွားနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆက်ရှိနေရမှာစင်ကာပူနိုင်ငံမှာတော့တနင်္ဂနွေနေ့ကဒီရောဂါကူးစက်သူ918ဦးထပ်မံတွေ့ရှိတဲ့အတွက်ကူးစက်သူပေါင်း 34,800 ကျော်သွားပြီဖြစ်ပါတယ်။ကူးစက်သူအများစုဟာအလို့သမားအဆောင်တွေမှာနေတဲ့နိုင်ငံသားအလို့သမားတွေဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာတော့မေလ31ရက်ည8နာရီကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်အရလူပေါင်း920ကျော်ကိုစစ်ဆေးခဲ့ရမှာကိုဗစ် -19 ရောဂါပိုးရှိသူဓာတ်ကွဲတည်ပြုလူနာတဦးမှမရှိဘူးလို့ကြေညာချက်မှာဖော်ပြပါရယ်။အခုချိန်ထိမြန်မာနိုင်ငံမှာကိုဗစ်ကူးစက်ထားသူ224ဦးရှိပြီးသေဆုံးသူ6ဦးရှိပါရယ်။ထိုင်းနိုင်ငံမှာတော့တနင်္ဂနွေနေ့ကကူးစက်သူ4ဦးထပ်မံတွေ့ရှိကြောင်းအတည်ပြုတာကြောင့်ဇန်နဝါရီလကတည်းကစလို့ကူးစက်သူပေါင်း3,000ကျော်နဲ့သေဆုံးသူ59ဦးရှိပါရယ်။အခုနောက်ဆုံးကူးစက်မှုရဲ့80%ခန့်နှုန်းလောက်ဟာပြည်ပကပြန်လာသူတွေစီကဖြစ်တယ်လို့ထိုင်းအစိုးရကပြောပါရယ်။တရုတ်နိုင်ငံမှာတော့တနင်္ဂနွေနေ့ကယောဂကူးစက်သူ2ဦးထပ်မံတွေ့ရှိပြီးယောဂကူးစက်ခံရရပေမဲ့လက္ခဏာမပြတဲ့သူ4ဦးရှိတယ်လို့တရုတ်အစိုးရကသတင်းထုတ်ပြန်ပါတယ်ခင်ဗျာ။